အမေရိကန်ပြည်ထောင်စုမှာပြည်ထောင်စုအစိုးရကပေးအပ်နေတဲ့ grant ထောက်ပံ့ငွေချင်းငွေနဲ့အခြားငွေကြေးဆိုင်ရာအကူအညီပေးအပ်နေတာဒီကိုယာယီရပ်ဆိုင်းထားဖို့သမ္မတဒေါ်နယ်ထရမ့်အစိုးရကစီမံခန့်ခွဲရေးနဲ့ဘတ်ဂျက်ဌာနကိုညွှန်ကြားလိုက်ပါတယ်။သမ္မတအာဏာနဲ့ထုတ်ပြန်လိုက်တဲ့အမေအရာအထောက်အပံ့နဲ့ရပ်ဆိုင်းလိုက်တဲ့အထက်မှာမတူကွဲပြားမှုဒန်းတူညီမျှမှုနဲ့အားလုံးပါဝင်ခွင့်ရှိရေး IEDEI အစီအစဉ်တွေလည်းပါဝင်ပါတယ်အထောက်အပံ့နဲ့ဆိုင်ငံ့မဲ့အစီအစဉ်ဟာဒီကနေ့ဇန်နဝါရီလ20ရက်နေ့28ရက်နေ့မှာစတင်အသက်ဝင်မှာဖြစ်ပါတယ်အစိုးရမဟုတ်တဲ့အဖွဲ့အစည်း NGO တွေနဲ့ပြည်ပမှာပေးအပ်နေတဲ့အထောက်အပံ့နဲ့အပါအဝင်အကူအညီတွေဆိုင်ခံတာဖို့ဌာနဆိုင်ရာအားလုံးကိုညွှန်ကြားထားတယ်လို့လည်းစီမံခန့်ခွဲရေးနဲ့ဘတ်ဂျက်ဌာနယာယီညွှန်ကြားရေးမှူးမက်ထရူဂျေဗီဖ်ကပြောဆိုပါတယ်သမရအမိန်နဲ့အထောက်အပံ့နဲ့ဆိုင်းငံ့တဲ့အစည်းအဝေးတွေအပေါ်ဒီမိုကရက်လွတ်တော်အမတ်တွေကတော့လက်မခံကြပါဘူး။စာရေးသားကန့်ကွက်ကြပါတယ်။အခုလိုရဆိုင်လိုက်တာကြောင့်အမေရိကန်ပြည်ထောင်စုတဝန်ဆူဆူဝါဝါထိခိုက်မှာဖြစ်တဲ့အတွက်လက်ခံနိုင်စရာမရှိဘူးလို့ပြောဆိုထားပြီးဖွဲ့စည်းပုံစီမင်းနဲ့ဥပဒေကိုလေးစားလိုက်နာဖို့လိုအပ်တယ်လို့ဒီမိုကရက်စီးနှိတ်လွတ်တော်အမတ်ဖစ်တီမူရီမူရေးနဲ့ဒီမိုကရက်လွတ်တော်အမတ်ရိုဆာဒီလာရိုတို့ကစာရေးသားကန့်ကွက်ခဲ့ပါတယ်။